မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မေလ9ရက်ဇာတာပတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ19.25ရို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
ကျွန်တော်လူပါဒီညနေနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်နိုင်ငံပေါ်အရေးယူတံခတ်မှုတွေချမှတ်ပါတယ်။မြောက်ကိုရီးယားကတာတိုပြစ်ပဋိဌာန်းနှစ်ခုဖြစ်ပုံရတဲ့စမ်းသပ်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ပြည်သူ့ကလက်ထောက်အတွင်းရေးမှူးချုပ်ရဲ့သတင်းတပတ်ကြားခီးစဉ်ဒီနေ့စပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။စကိုင်းတိုင်းရွှေဘိုအကျဉ်းထောင်မှာထောင်စုပူမှုအတင်းအကျဉ်းသား၄ဦးတေဆုံးသွားပါတယ်။စကိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရှင်းပြတာကတော့
အစ်ဒီသူတို့ဒီလိုတို့တို့တက်ဒီလိုဖြစ်တဲ့ရစက်ပေါ်မှာတို့တို့လည်းဘလို့ဖြစ်တဲ့ဆိုတာသူတို့သိချင်ခံစားနိုင်လို့လုပ်မယ်လေအဲ့ဒါတော့အခြေခံလူခွေနဲ့လည
်းဒီအကြောင်းနဲ့အတူရင်ဂျာဒုတ်ခဲ့တဲ့စကန်ကအခြေအနေအမေရိကန်ကနေပြီးတော့ဒီအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ပြီးတစ်နှစ်ကြာမှဘလို့အခြေအနေရှိသလဲနောက်တစ်ခါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ခင်ဗျာ
။ UN နျူကလ িয়ার ရေး6နိုင်ငံသဘောတူညီချက်ပါအချက်တချို့ကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့ကြောင်း UN သမ္မတကမနေ့ကပြောလိုက်ပြီးနိုင်ပိုင်းချက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်က UN ပေါ်အရေးယူတက္ကသိုလ်တွေချမှတ်လိုက်ပါတယ်။ UN နိုင်ငံအတွက်ဝင်ငွေရနေတဲ့တန်မဏိအလူမီနီယံကျင်းနေတဲ့တန်တင်ပို့မှုတွေပေါ်ပိတ်ဆို့တက္ကသိုလ်တွေချမှတ်လိုက်တဲ့ကြောင်းသမ္မတမိတ်နဲ့ထုတ်ပြန်လိုက်တာပါ။ဒီနိုင်ငံမှာအဓိကဝင်ငွေရနေတဲ့ရေနံတင်ပို့မှုပေါ်အမေရိကန်ကပိတ်ဆို့တန်ခတ်ထားတဲ့အတွက်လဲစီးပွားရေးမှာထိခိုက်နေပါတယ်။အမေရိကန်ရဲ့တန်ခတ်မှုအစီအစဉ်တွေကြောင့်ယူရိုနိုင်ငံမှာမကြုံဘူးလို့စီးပွားရေးကျဆင်းမှုတွေအစိုးရရဲ့ဝင်ငွေပြက်လက်မှုတွေထိမနိုင်သိမရငွေချေးဖောက်ပွားမှုတွေကြုံနေရပြီးအကြမ်းဖက်ဝါဒကိုထောက်ပံ့နိုင်မှုအီရန်အစိုးရအခက်တွေ့နေပြီဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောခဲ့တာပါ။အရင်ကနေမတူတဲ့အမြင့်ဆုံးဖိအားတွေပေးနေတယ်လို့နောက်ထပ်ဖိအားတွေတိုးမြင့်သွားမှာဖြစ်တဲ့အကြောင်းနဲ့အီရန်နိုင်ငံရဲ့အပြုမှုတွေမပြောင်းမချင်းနောက်ထပ်အရေးယူမှုတွေနဲ့ရင်ဆိုင်ရမယ်ဆိုတာမျှော်လင့်ထားဖို့လဲသမ္မတထရန့်ကသတိပေးပြောကြားခဲ့ပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြားပြီးခဲ့တဲ့သတင်းပတ်ကဆက်လို့တင်းမာမှုတွေကြီးထွားလာနေတာပါ။အမေရိကန်တပ်ဖွဲ့တွေကိုချင်းချောင်းနေတယ်တက်ခိုက်ဖို့ကြံစီနေတယ်ဆိုပြီးအမေရိကန်စစ်တပ်ကလေရင်တင်သင်းမော်တဆင်းနဲ့နျူကလ িয়ার ဘုံးတင်ဆောင်နေတဲ့လေရင်တွေကိုလဲဒေသရင်းကိုဆီလုတ်ခဲ့ပါတယ်။မနေ့စောပိုင်းမှာတော့အီရန်သမ္မတဟာဆန်ရူဟာနီက2015ခုနှစ်တုန်းကသဘောတူညီချက်ပါအချက်တချို့ကိုလိုက်နာတော့မှမဟုတ်တဲ့အကြောင်းနဲ့စာချုပ်ပေါ်နိုင်ငံတွေကရပ်ပေါင်း60အတွင်းတုံ့ပြန်ဆောင်ရွက်တာမရှိခဲ့ရင်နောက်ထပ်အီရန်ဘက်ကအရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲသတိပေးပြောဆိုခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားကတာတိုပြစ်ပဋိဌာန်းတုံးနှစ်ခုဖြစ်ပေါ်ရတဲ့စမ်းသပ်ပစ်လက်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါဟာသတင်းတပတ်မပြည့်ခင်တွင်မှမြောက်ကိုရီးယားအစိုးရရဲ့ဒုတိယအကြိမ်တုံးပစ်လို့စမ်းသပ်မှုဖြစ်ပါတယ်။တုံးတစ်ခုကကီလိုမီတာ420နဲ့နောက်တစ်ခုကကီလိုမီတာ290အထိအကွာအဝေးရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံရဲ့အနောက်မြောက်ဘက်မြောက်ပျုံကန်းနယ်ကနေပစ်လွတ်ခဲ့တဲ့ဒုံးတွေဟာအရှိအရက်ကိုဥတီသွားခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီစမ်းသပ်မှုတွေပေါ်တိတ်ဆိုးရိမ်တယ်လို့ကိုရီးယားနှစ်နိုင်ငံကြားစီးရဲတင်းမာမှုတွေပြေလျော့စေဖို့အထောက်အကူဖြစ်မှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတအင်ဒေါ်ကပြောကြားပါတယ်။ဆိုးမျိုးတော်မှလုံခြုံရေးတိုးမြင့်ထားတယ်လို့လည်းတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေတဲကဒီစင်တိုရီမြို့မှာနုံတောင်းတာလက်ပြည့်ပဲထိန်တက်မစားတုံးထားရှိတဲ့အခြေဆိုင်စခန်းတစ်ခုရှိတယ်လို့ဝါရှင်တန်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကပြောကြားထားပါတယ်။စနေနေ့တုန်းကလည်းမြောက်ကိုရီးယားကစမ်းသပ်မှုတစ်ခုလုပ်ခဲ့ပြီးတော့တာတိုပြစ်ပဲထိန်တုံးတစ်ခုဖြစ်မယ်လို့သုံးသပ်သူတွေကတွက်ချက်ပြောနေပါတယ်။ပဲထိန်တက်မစားတုံးတွေစမ်းသပ်မှုကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်က2019ခုနှစ်နိုဝင်ဘာလတည်းကရပ်ထားခဲ့ပြီးတဲ့နောက်ပိုင်းအခုစမ်းသပ်မှုတွေကိုပြန်လုပ်နေတာပါ။မြောက်ကိုရီးယားကောင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြားမအောင်မြင်ခဲ့တဲ့နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေနောက်ပိုင်းမှာအခုလိုမြောက်ကိုရီးယားရဲ့စမ်းသပ်မှုတွေပြန်လုပ်တာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတယူကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းစစ်ဆင်နေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမ္မတဒေါ်နယ်ထရမ့်ရဲ့တားအကြီးဆုံးဖြစ်သူကို2019ခုနှစ်တည်းထွက်ဆိုချက်တွေနဲ့ပတ်သက်လို့မေးမြန်းဖို့ထက်လွတ်တော်ထောက်လှမ်းရေးကော်မတီကဆင့်ခေါ်လိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာထရမ့်တာဝါဆောက်လုပ်မယ့်အစီအစဉ်နဲ့ပတ်သက်လို့ထရမ့်ဂျူနီယာကိုစေချိန်လောက်ပြောခဲ့ဘူးတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှေ့နေဟောင်းမက်ကယ်ကိုရင်ကအောက်လွတ်တော်ကော်မတီတစ်ခုရှေ့မှောက်ဖေဖော်ဝါရီလတည်းထွက်ဆိုထားတဲ့အတွက်ထွက်လွတ်တော်ကပြန်လည်မေးမြန်းဖို့စီစဉ်နေတာပါ။ထက်လွတ်တော်တရားရေးကော်မတီရှေ့မှောက် 2019ခုနှစ်တုန်းကထွက်ဆိုချိန်မှာတော့ Trump Jr. ကဆောက်လုပ်ရေးအစီအစဉ်နဲ့ပတ်သက်လို့နှစုံတပြားလောက်သာတည်တဲ့အကြောင်းထွက်ဆိုထားပါတယ်။ထို့လို့တော့ထောက်လိုင်းကော်မတီက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စွပ်ပတ်မှုအပြင်သမ္မတ Trump နဲ့စီယွင်းဖွဲ့တို့ရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိမရှိဆိုတာတွေကိုလွန်ခဲ့တဲ့နှစ်ကလေးကစုံစမ်းနေကြတာပါ။သမ္မတ Trump ရဲ့မိသားစုဝင်အရင်းခြားတွေတဲကထွက်ဆိုဖို့လူသိရှင်ကြားဆင့်ခေါ်ခံရတာဒီဒီချင်းဟာပထမဆုံးဖြစ်တယ်လို့ရုရှားရဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာတရားဝင်ထုတ်ပြန်ခဲ့ပေမဲ့ထောက်လိုင်းကော်မတီကတရားဆက်လက်စုံစမ်းနေတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းလွတ်တော်ရေးကော်မတီရဲ့ဆင့်ခေါ်ချက်အတိုင်းလာရောက်ထွက်ဆိုဖို့အစီအစဉ်ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
။တရုတ်သွင်းခုံခွန်တွေကိုအမေရိကန်ကပြောထားတဲ့အတိုင်းတောက်ကြနေကစတင်ပြီးတိုးမြင့်ခဲ့မယ်ဆိုရင်လိုအပ်တဲ့ပြင်ဆင်မှုအားလုံးလုပ်ထားတယ်လို့တရုတ်ကပြောကြားခဲ့ပါတယ်။အမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးတင်းမာမှုတွေကိုဆွေးနွေးဖြေရှင်းနိုင်ဖို့တရုတ်သမ္မတရဲ့ထိတ်တန့်စည်းဝါးရေးအကြံပေးတရုတ်ဒုတိယဝန်ကြီးချုပ်လျူဟေးဝါရှင်တန်မြို့တော်မှာရောက်ရှိနေပါတယ်။လျူဟေးနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သန်စာဗန္ဒာယီဝင်ကြီးစတီဗင်မနူချင်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်အပေါ်ဖိအားပေးတာကိုတရုတ်ကခေါင်းငုံခံမှာမဟုတ်တယ်လို့ကိုဂျိုးစည်းဝါကာကွယ်ဖို့အတွက်ရည်ရွယ်ချက်ခိုင်မာတယ်လို့ကာကွယ်နိုင်စွမ်းလည်းရှိတယ်လို့တရုတ်ကုသညောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရသူဂေါက်ဖန်ကသတင်းတောက်တွေကိုဒီကနေ့ဘေကျင်းမြို့တော်မှာပြောကြားခဲ့ပါတယ်။တကယ်လို့အမေရိကန်ဘက်ကသွင်းကုန်ခွန်တွေတိုးမြင့်ရင်လိုအပ်တဲ့တံပြန်ဆောင်ရွက်မှုမှန်သမျှလုပ်သွားမယ်လို့လည်းကုသညောင်းဝယ်ရေးဌာနကအစောပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားလားနဲ့ချီကြားဆွေးနွေးညှိနှိုင်းနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမှာတရုတ်ဘက်ကပေးထားတဲ့ကတိတွေပြတ်တယ်လို့ဆိုပြီးတရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံ200ဘိုးကိုသွင်းကုန်ခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတောက်ကြနေမှာစတင်တိုးမြင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကအခုတစ်ပတ်အစောပိုင်းမှာအတည်ပြုထားပါတယ်။နောက်မှဒီမိုကရက်အစိုးရအသင်းနဲ့ကုန်သွယ်ရေးပြဿနာပြေလည်အောင်ဆွေးနွေးမယ်လို့တရုတ်ဘက်ကမျှော်လင့်နေရင်တော့အမှားကြီးမှားမယ်လို့သမ္မတထရမ့်ကဗုဒ္ဓဟူးနေ့တုန်းကလည်းပြောကြားခဲ့ပါတယ်။
ဗီယူအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီယူအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကလက်နက်ကိုင်ပြစ်ကတ်တွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုလေ့လာခဲ့ခဲ့မဲ့ကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်ရဲ့သတင်းတပတ်ချာခီးစဉ်ဒီနေ့စတင်ပါတယ်။ကုလသမဂ္ဂရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်လည်းဖြစ်တဲ့အဆူလာမူလာဟာရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေကစာနာမှုအခြေအနေတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကျိုးဆက်တွေကိုကိုယ်တိုင်တွားရောက်ခဲ့ခဲ့မှာဖြစ်တဲ့ကြောင်းလဲခီးစဉ်မတိုင်ခင်မနေ့တုန်းကပဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတင်တောက်တီကိုပြောဆိုခဲ့တာပါမြန်မာနိုင်ငံကိုဒုတိယအကြိမ်ဖြစ်လာရောက်တဲ့ခီးစဉ်တွင်မြန်မာစုအကြီးအကဲရရှိပြီးဘေးဒုက္ခသင်သူတွေအကူအညီပေးဖွဲ့စည်းတွေကတောင်းရှိသူတွေနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုအခုအစီအစဉ်တွေမှာတိုးတက်မှုရအောင်ဆွေးနွေးသွားမယ်လို့လည်းဖော်ပြထားပါတယ်
ကနေဒါနိုင်ငံမှာတရားစွဲခံနေရတဲ့တရုတ်ဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းဟွာဝေရဲ့ဗန္ဒာယီဆိုင်ရာအကြီးအကဲရှေ့နေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောစကားကြောင့်သူ့အမှုတွေအပေါ်ဆွဲထားတဲ့အမှုကိုရပ်ဆိုင်းအောင်လို့တရားရုံးမှာတောင်းဆိုမယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံရဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားဒါမှမဟုတ်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေအတွက်အထောက်အကူဖြစ်မယ်ဆိုရင်တရားရေးဌာနကကင်တွယ်နေတဲ့မန်ဝမ်ချိုးအမှုကိုသူဝင်ရောက်ဆွတ်ဖက်မယ်လို့သမ္မတထရမ့်ကတကြိမ်မကပြောကြားခဲ့တာပါ။ဒါကြောင့်မန်ဝမ်ချိုးအပေါ်တရားစွဲတာဟာနိုင်ငံရေးကြောင်ဖြစ်တယ်ဆိုတာကိုသူ့ရဲ့ရှေ့နေကထောက်ပြခဲ့ပါတယ်။အမေရိကန်သမ္မတရဲ့ပြောကြားချက်တွေဟာတရားဥပဒေစိုးမိုးမှုကိုချိန်ချောက်ရာရောက်တဲ့ထိခိုက်စေတယ်လို့ရှေ့နေစကော့ဖန်ဒန်ကမန်ဝမ်ချိုးကိုအမေရိကန်အစိုးရလက်လွှဲပြောင်းပေးသင့်မသင့်ဗုဒ္ဓဟူးနေ့ကကြားနာပွဲမှာပြောကြားသွားတာပါ။အီရန်ပေါ်အမေရိကအရေးယူတန်ခတ်မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဟွာဝေရဲ့ဗန္ဒာယီဆိုင်ရာအကြီးအကဲမန်ဝမ်ချိုးကိုကနေဒါလေဆိပ်တစ်ခုမှ2018ဒီဇင်ဘာလတုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဗန္ဒာယီလုပ်ငန်းဆိုင်ရာမတမာမှုမတမာတဲ့ငွေကြေးအရွေ့ပြောင်းလုပ်မှုပူပေါင်းကြံစည်မှုတွေနဲ့တရားစွဲထားတဲ့မန်ဝမ်ချိုးကိုအမေရိကအစိုးရလက်လွှဲပြောင်းပေးသင့်မသင့်ကနေဒါမှာကြားနာစစ်ဆေးနေစဉ်နေအကျေချုပ်ချထားပါတယ်။
ပါကစ္စတန်နိုင်ငံမှာဆွေးနွေးဝါရီရဲ့အကြမ်းဖက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းမှုအစီအစဉ်တစ်စီးတစ်ပိုင်းဖြစ်အစ္စလမ်ဘာသာရေးကျောင်းပေါင်း3000လောက်ကိုပညာရေးဝန်ကြီးဌာနအုပ်ချုပ်မှုအောက်ပြောင်းရွှေ့ဖို့အစ္စလမ်ဘာသာရေးဖွဲ့အစည်းတွေကသဘောတူခဲ့တဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံကအစ္စလမ်ဘာသာရေးကျောင်းတွေဟာလူငယ်တွေကြားဆွေးနွေးဝါရီကြီးထွားလာပြီးနိုင်ငံဖြတ်ကျော်လှုပ်ရှားနေတဲ့အကြမ်းဖက်ဝါရီတွေရဲ့ကွန်ရက်တွေ မှာလူစုစရာနေရာတွေဖြစ်လာနေတယ်ဆိုပြီးဝေဖန်ခံရတာပါ။အာဖဂန်နိုင်ငံကပြစ်ခတ်တွေကြီးထွားလာအောင်နဲ့အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာမွတ်စလင်တွေပုံကွယ်အောင်လက်ကျင့်သင်တန်းပေးဆေးလွတ်နေတဲ့တချို့ဘာသာရေးကျောင်းတွေကိုနောက်ွယ်ကနေအားပေးရမှာပါကစ္စတန်စစ်တပ်ပါဝင်နေတဲ့ကျောင်းတွေစွပ်စွဲခံထားရပါတယ်။သဘောတူညီချက်အရဘာသာရေးကျောင်းတွေကပညာရေးဝန်ကြီးဌာနမှမပုံတရားမှာဖြစ်တယ်လို့မလိုက်နိုင်တဲ့ကြောင်းနေနေနဲ့သင်ချောင်းဝင်ရှိမှမဟုတ်တဲ့ကြောင်းလဲပညာရေးဝန်ကြီးဆက်ကက်မှာမဟုတ်ကဒေသခံသတင်းတစ်ခုကိုပြောဆိုခဲ့တာပါ။
ဩစတြေးလျနိုင်ငံမှာဒေါ်လာ46တန်းဘိုးလောက်ထုတ်ဝေသုံးစွဲနေတဲ့ဒေါ်လာ50တန်းငွေစက်ကူတွေပေါ်မှာစာလုံးပေါင်းအမှားတွေပါတယ်ဆိုတာကိုဗဟိုဘဏ်ကအတည်ပြုခဲ့ပါတယ်။လွန်ခဲ့တဲ့9လလောက်ထဲကထုတ်ဝေခဲ့တဲ့အဝါရောင်ဒေါ်လာ50တန်းအတစ်ပေါ်မှာတာဝန်ဝတ္တရားလို့အဓိပ္ပာယ်ရတဲ့ responsibility စာလုံးပေါင်းမှာအိုက်တလုံးကြံခဲ့တဲ့စာလုံးပေါင်းအမှား3ချိန်ပါဝင်ပါတယ်။ဩစတြေးလျနိုင်ငံရဲ့ပထမဆုံးအမျိုးသမီးလွှတ်တော်အမတ်ဖြစ်တဲ့ Edith Cowan ရဲ့ရုပ်ပုံနဲ့အတူ1921ခုနှစ်တုန်းကလွှတ်တော်မှာပထမဆုံးပြောကြားခဲ့တဲ့မိန့်ခွန်းစကားကောက်နှုတ်ချက်ကိုငွေစက်ကူပေါ်မှာရိုက်နှိပ်ဖော်ပြထားတာပါ။2018အောက်တိုဘာလမှာစတင်ထုတ်ဝေခဲ့တဲ့အဲ့ဒီငွေဆက်ကူတွေပေါ်မှာစာလုံးပေါင်းမှားနေတယ်ဆိုတာကိုပြည်သူတယောက်ကရေဒီယိုအသံလွှင့်ဌာနတစ်ခုကိုအတိပေးခဲ့မှအမှားကိုတတိပြုမိကြတာဖြစ်ပါတယ်။ဒေါ်လာ50တန်းငွေဆက်ကူဟာနိုင်ငံထဲမှာလှက်ပတ်သုံးဆွဲနေတဲ့ငွေကြေးတွေရဲ့မှအသုံးအများဆုံးငွေကြေးတစ်ခုဖြစ်တယ်လို့ဗဟိုဘဏ်ကပြောပါတယ်။ဆက်ကူစာလုံးပေါင်းအမှားတွေပါနေတာကိုသိရှိကြောင်းနဲ့နောက်တစ်ချိန်ထုတ်ဝေရင်အမှားပြင်ဆင်မယ်လို့ဩစတြေးလျဗဟိုဘဏ်ပြောခွင့်ရသူကဒီကနေ့ပြောကြားခဲ့ပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့မြန်မာပြည်တွင်ထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံတွင်အကျဉ်းထောင်တချို့မှာထောင်စုပူမှုတွေဖြစ်နေပြီးမြန်မာပြည်အလဲပိုင်းကရွှေဘိုအကျဉ်းထောင်မှာတော့ထောင်အာဏာပိုင်တွေကထောင်စုပူမှုကိုနှိမ်နှင်းရမှာအကျဉ်းသား၄ဦးတည်ဆုံးခဲ့ရပါတယ်။ရွှေဘိုထောင်နဲ့ကလေးထောင်မှာမနေကလေးကစုပူမှုဖြစ်ခဲ့တယ်လို့ဒီကနေ့မှာတော့မြကြီးနားထောင်ဖအံထောင်တရားဝတီထောင်တွေမှာပါစုပူမှုတွေဇက်တိုက်ဖြစ်လာတာပါ။သမရလူငယ်ချမ်းသာကွင်းအမိတ်ဟာညှာတမှုမရှိဘူးဆိုပြီးသူတို့ကိုပါလှုပ်ပေးဖို့အကျဉ်းသားတွေကတောင်းဆိုဆန္ဒပြကြတာပါ။ရွှေဘိုထောင်အဖြစ်ပြက်တဲ့ပတ်သက်လို့အခြေအနေကိုထိမ့်သိမ်းနိုင်လိုက်ပြီလို့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကထောင်ရှိမှာပဲသတင်းမီဒီယာတွေကိုပြောခဲ့ပါတယ်
။သူတို့ဒီလိုတို့တက်ဒီလိုဖြစ်တဲ့ result ပေါ်မှာတို့တို့လည်းဘလို့ဖြစ်တယ်ဆိုတာသူတို့သိချင်ခံစားနိုင်လို့လုပ်မယ်လေ။အဲ့ဒါတော့ခြေကလူခွေနဲ့လည်းဘွာအပြစ်ပြောကြမရှိအောင်ထိမ့်နေအောင်လို့သူတို့ကိုထားခဲ့တယ်။ဒီမှာလည်းဆရာနေမပြန်သေးဘူးဒီမှာ။နောက်ပြစ်လာနိုင်တာလည်းရှိမလားဆိုလို့ဆရာဒီမှာတဲနေနေဦးမှာ။သူတို့ကမိကဓာတ်နုညကိုဟေးပေါ့ဓာတ်တို့ကိုတင်ပေးပါပဲလေ16လက်တို့တင်ပေးပါပဲလေသူတို့တော့ပြည်ကိုရေးပါလို့တို့ကပြောထိုက်ပြီးသားပဲအရင်ကဆရာသူတို့3ခေါက်ရှိပဲမင်းတို့ပြောပါလို့ပါမလို့ပါနဲ့တို့ရည်ရွယ်တကူကဘလောက်ပဲရည်ရွယ်ကောင်းကောင်းလှုပ်တီးလှုပ်ဟာမားသွားနဲ့အဲ့ရွယ်တကအလားတာဖြစ်သွားရောတော့မကုတ်ရည်ရွယ်ကိုပုံမနေရမှာညီညီချမ်းချမ်းလေးနဲ့လောက်ကဲပြေးမယ်ဆိုဒါမှမဟုတ်သူတို့ဘလို့ပဲတို့တင်စားရတင်ပေးပါပါနောက်ဘလို့ဝစီတယ်မရှိပါဘူးဒါ၄ရောက်ပဲလေ။ဟိုပြမတိတယောက်မနေ့၃ရောက်၃ရောက်ရပြီလေ။၄လောက်ရောက်ပဲလေ။ဒါကျန်တာတော့ဒီနေ့ဖြစ်တဲ့ကျွန်းနဲ့တည်းမှာဘာမှတရားရတာမရှိဘူးပြရတယ်လေ။အခုဆရာလည်းအခုအဆောင်တွေလက်ပါကြည့်ရတယ်လေ။ကြောက်အပေါ်၆တာ၆လောက်တာ။နော်မလုံမလုံအဲ့လိုမလုံတော့လေ
။ကိုယ်ကခင်းသိမ့်နိုင်မလားဆရာ
။ထိမ့်နိုင်ပြီထိမ့်နေသွားသွား။
ထောင်စုပူမှုဖြစ်နေခြင်းမှာအကျဉ်းသားတချို့ကထောင်တွင်းကနေတယ်လီဖုန်းကတဆင့် Facebook လူမှုကွန်ရက်ပေါ်မှာ live ပြသခဲ့တာကြောင့်ထောင်စုတဲ့သတင်းတွေအလင်းမြန်ပြန့်နှံ့ခဲ့ပြီးဒီလိုဖုန်း live လွှင့်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်။အကျဉ်းထောင်စည်းကမ်းတွေအရအကျဉ်းသားတွေအနေနဲ့ထောင်တွင်းမှာတယ်လီဖုန်းကင်ဆောင်ခွင့်မရှိပါဘူး။ဒါကြောင့်လည်းအခုထောင်စုပူမှုဖြစ်ပျက်တွေမှာအကျဉ်းဦးစီးဌာနကကင်တွဲမှုအားနည်းလို့စည်းကမ်းပြတ်နေလို့ဆိုတဲ့ဝေဖန်ချက်တွေလည်းရှိပါတယ်။သမရဝင်းမြင့်အနေနဲ့မြန်မာနှစ်တကူအဖြစ်အကျဉ်းသားတွေကို၃ငိမ့်တိုင်းလှုပ်ပေးခဲ့ရမှာအများစုကမူရည်စေဝါ၃ဆွဲသူတွေဖြစ်ပါတယ်အကျဉ်းထောင်ထဲမှာတော့မူရည်စေဝါ၃ဆွဲလို့အကျဉ်းကြသူအများစုဖြစ်နေတယ်လို့အကျဉ်းထောင်စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်ဒါကြောင့်လဲအခုလှုပ်ပေးမှုမှာအကျဉ်းသားတွေဘက်ကမမျှမတခံစားရတယ်လို့ယူဆကြပါတယ်တစ်ဖက်မှာလဲအကျဉ်းထောင်တွင်အုပ်ချုပ်ရေးနဲ့စည်းကမ်းအားနည်းချက်တွေရှိတာဖြစ်နိုင်တယ်လို့ထောင်တွေဇက်တိုက်အခုလိုစူပူဒါတွေဖြစ်လာတာဟာနိုင်ငံရေးပြောကားကြောင့်လားဆိုပြီးတော့တန်တရားဝင်သူတွေလည်းရှိပါတယ်ခင်ဗျာအခုတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုပြောပြခြင်းပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကြားအာဟာရချို့တဲ့မှုဖြစ်နေတာကိုကူညီပေးမဲ့အစီအစဉ်တွေစတင်လှုပ်ဆောင်နေပါပြီကလေးငယ်တွေအာဟာရချို့တဲ့ခြင်းကနေကာကွယ်ပေးတဲ့အစီအစဉ်တွေဟာသ ူတို့အနာဂတ်ဘဝတစ်ခုလုံးနဲ့သက်ဆိုင်ကြောင်းကော့ခ်ဆက်ဘဇာကနေ VOA သတင်းတော့ Dave Grunebun သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ
်ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ကလေးငယ်တွေကိုကိုအလေးချိန်ချိန်ပေးတာလက်မောင်းရဲ့လုံပတ်ကိုတိုင်းထွာကြည့်တာတွေလုပ်ပေးနေပါတယ်ကလေးငယ်အတော်များများဟာလိုအပ်တာနဲ့ပိန်လွန်းနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာကလေးငယ်စုစုပေါင်း 17 ရာခိုင်နှုန်းလောက်ဟာအဟာရချို့တဲ့မှုနဲ့ရင်ဆိုင်နေရတာပါဒီကလေးငယ်တွေဟာခန္ဓာကိုယ်ကြီးထွားမှုနှုံတန့်စေတာအပြင်အသက်ဆုံးရှုံးရမဲ့ဘေးနဲ့လည်းရင်ဆိုင်နေရပါတယ်အဟာရအလေအလတ်ကနေအများပြားချို့တဲ့ကြတဲ့ကလေးငယ်တွေဟာရေရှည်အုံနောက်ဖွံ့ဖြိုးမှုနှေးကွေးတဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့ UNICEF ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ကအဟာရပညာရှင် Joseph Senesi ကပြောပါတယ
် From pregnancy until the child is 2 years of age that's 1000 days if the child is not fed well and the child's brain will not develop
ကိုယ်ဆောင်တဲ့အချိန်ကစပြီးအသက်နှစ်နှစ်အထိရက်ပေါင်း 1000 လောက်ကလေးငယ်တယောက်ကိုကောင်းကောင်းကျွေးမွေးပြုစုနိုင်ခြင်းမရှိဘူးဆိုရင်အဲ့ဒီကလေးရဲ့အုံနောက်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေနိုင်တာကြောင့်အဲ့ဒီရဲ့အကျိုးဆက်အဖြစ်နဲ့ပညာရေးကိုထိခိုက်ပြီးအနာဂတ်မှာအကျိုးပြုနိုင်မယ့်အခြေအနေကိုလည်းထိခိုက်စေနိုင်ပါတယ
်2019ခုနှစ်အတွင်းလူမျိုးတုံးတက်ဖြတ်လို့တဲ့ရွေချက်နဲ့မြန်မာစစ်တပ်ကစစ်စင်ရေးတွေပြုလုပ်ခဲ့တာကြောင့်ရိုဟင်ဂျာ9,000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂဘက်ကပြောထားပေမဲ့အဲဒီလိုပြောဆိုမှုတွေကိုမြန်မာအစိုးရဘက်ကညှင်းဆို့ထားပါတယ်ဒုက္ခသည်တွေဟာပေးလာတဲ့ဆန္ဒမှုဆိုင်ရာအကူအညီတွေပေါ်မိခိုးအားထားနေရပြီးစခန်းအတွင်းမှာနေထိုင်နေကြတာပါ Save the Children အဖွဲ့ကဖွင့်ထားတဲ့ဌာနတစ်ခုအပါအဝင်အဟာရဖြည့်ဆည်းရေးဌာနပေါင်း85ခုစခန်းထဲမှာရှိပါတယ်အဟာရအလွန်အကျွံချို့တဲ့ကလေးငယ်တွေကိုအသားဓာတ်ဗီတာမင်စတဲ့အာဟာရတွေပါဝင်တဲ့အစားအစာတွေတိုက်ကျွေးပါတယ်။ဆက်တလာသားအရွယ်ကလေးငယ်လေးကတော့လွန်ခဲ့တဲ့3ဘတ်အတွင်းလောက်ကတွေ့ခဲ့ရတဲ့အခြေအနေနဲ့နှိုင်းယှဉ်လိုက်ရင်အခုအချိန်မှာအတော်လေးဖွံ့ဖြိုးထွားကျန်းလာနေတာကိုတွေ့ရပါတယ်။သူ့အနေနဲ့အာဟာရရလာတဲ့အတွက်အခုလိုထွားကျန်းလာတာလို့မိခင်ဖြစ်သူကပြောပါတယ
်။အရရအရရလေးဖြစ်တယ်မရကလည်းဖွံ့နေသူတော့တိုင်းမဖြစ်တဲ့ဟာပါပါတဲ့ရန်လာဖို့ကာဖို့
လာလာ။တော့ကျမသားလေးကအာဟာရတွေရပြီးတော့ကျန်းမာလာနေပါပြီ။သူကြည့်ရတာလည်းပိုးပြီးတော့ပျော်လာသလိုပါပဲ
သူ့အနေနဲ့အဟာရရလာတဲ့အတွက်အခုလိုထွားကျန်းလာတာလို့မိခင်ဖြစ်သူကပြောပါတယ်စခန်းထဲမှာဟင်းသီးဟင်းရွက်နဲ့အသီးနှံဆိုင်တွေရှိပေမဲ့အလုံးမလုံးနိုင်ကြတာကြောင့်ဘယ်သူမှဝယ်မစားနိုင်ပါဘူးအသက်9နှစ်နဲ့အောက်ကလေးငယ်တွေအတွက်အထူးပြုထားတဲ့ယာကုတိုက်ကျွေးနေပေမဲ့ကြံမိသားစုဝင်တွေအတွက်တော့ဆန်နဲ့ပဲပဲရိတ်ခါအဖြစ်ရကြပါတယ်အဲ့ဒါနဲ့လုံလောက်သလားလို့မေးတဲ့အခါမှာတော့ Save the Children အဖွဲ့ကမိုဟာမက်ရာဟူအမင်းကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် Not at all because it's not a balanced diet not only for the children also for the
မလုံလောက်ပါဘူးကလေးတွေအတွက်တော့မကောက်ဘူးလူကြီးတွေအတွက်လည်းဒီလောက်နဲ့မလုံလောက်ပါဘူးကလေးတွေအတွက်မတူကွဲပြားတဲ့အာဟာရဓာတ်တွေရဖို့လိုပါတယ်ဒါပေမဲ့အခြေအနေတွေပြောင်းလဲနေပါပြီ
ဒုက္ခတဲ့စုစုပေါင်းရဲ့3,000လောက်ကိုတတ်မှတ်ထားတဲ့ဟင်းသီးဟင်းရွက်တွေရောင်းတဲ့ store ဆိုင်တွေမှာဝယ်လို့ရနိုင်မဲ့ electronic ကတ်တွေထုတ်ပေးထားပါတယ်အဲ့ဒီလိုဝယ်ခွင့်ရနိုင်မဲ့ဆိုင်တွေနောက်ထပ်တိုးဖို့ WFP ကမ္ဘာစံနယ်ရေးခအဖွဲ့ကစီစဉ်နေပြီးနှစ်ကုန်ပိုင်းလောက်မှာဒုက္ခသည်အလုံးဝယ်ခွင့်ရနိုင်မဲ့ကပ်ပြားတွေရကြလိမ့်မယ်လို့မျှော်လင့်နေပါတယ်ဒီတော့တွင်စခန်းထဲကရိုဟင်ဂျာဒုက္ခသည်တွေအာဟာရပြည့်ဝစွာရရှိရေးအတွက်ဆက်လက်ကြိုးပမ်းနေကြပါတယ်ဒါဟာသူတို့အနာဂတ်တစ်ခုလုံးအတွက်အရေးပါတဲ့စူးစမ်းဆောင်ရွက်မှုလည်းဖြစ်ပါတယ်ခင်ဗျာ
သောတာရှင်များရှင်ရှ िख ိုင်ပြည်နယ်မှာလက်နက်ကင်ပတိပခါတွေကြီးထွားလာနေတာနဲ့အမျှအယက်သားတွေထိခိုက်သေးကြတာတွေဖမ်းဆီးစစ်ဆေးခံရတာတွေကြုံနေရပါတယ်လက်နက်ကင်ပတိပခါတွေကြားအယက်သားတွေမြေစာပင်ဖြစ်နေရတာအဓိကဘယ်သူတွေမှတာဝန်ရှိပါသလဲထိခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်တင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကျေဆွပါရရှင်။
လာမယ့်စနေည VOA တိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပါမယ်အမေရိကန်က2015အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ပြီးတစ်နှစ်အကြာနှစ်နိုင်ငံဆက်ဆံရေးတင်းမာလာနေချိန်မှာပဲအမေရိကန်ကအီရန်နိုင်ငံရဲ့တပ်တုကဏ္ဍကိုတန်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်လိုက်ပါတယ်အီရန်နိုင်ငံအနေနဲ့2015နျူကလ িয়ার သဘောတူညီချက်မှာပါတဲ့တာမီချက်တချို့ကိုလိုက်နာတော့မှာမဟုတ်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကဗိုဒူနီကပြောပါတယ် VOA သတင်းနောက် ဆန်ဒီစိတ်သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ပြောပြမှာပါ။အ
ီရန်သမ္မတရူဟာနီကသူ့အနေနဲ့အီရန်နျူကလ িয়ার သဘောတူညီချက်မှာပါတဲ့တချို့အချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့ကြေညာပြီးနိုင်ပိုင်းအတွက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကလည်းအီရန်နိုင်ငံရဲ့သမ္မတအလူမီနီယံနဲ့ကျင်းဒီပြပကိုတင်ပို့နေရတဲ့အပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအတိတ်ချမှတ်လိုက်တယ်ဆိုပြီးတော့ကြေညာပါတယ်အီရန်ဘက်ကခိုင်မာတဲ့ချင်းကြောင်းမှုတွေရှိနေတယ်လို့အမေရိကန်အာဏာပိုင်တွေကပြောကြားလိုက်ပြီးတဲ့နောက်အမေရိကန်ရဲ့လင်းတင်သင်္ဘောပေါင်တဲ့စစ်ရင်အုပ်စုနဲ့ဘုံကျဲလင်းတွေကိုပင်လယ်ကွေ့ဒေသကိုဆဲလွတ်လိုက်ချိန်မှာပဲတင်းမာမှုတွေလည်းဖြစ်လာနေတာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့အီရန်နိုင်ငံရဲ့ချင်းညာချက်ကရှင်းလင်းပြတ်သားမှုမရှိဘူးဆိုပြီးတော့ဘော်ရူးနေစောပိုင်းကလန်ဒန်မြို့မှာပြောကြားလိုက်ပါတယ
် We'll have to wait to see what Iran's actions actually areThey've made a number of statements about actions they threaten.
ဒီဘက်ကအမှန်တကယ်ဘာတွေလုပ်လာမလဲဆိုတာကျွန်တော်တို့အနေနဲ့စောင့်ကြည့်သွားရမှာဖြစ်ပါတယ်။တကဘာလုံးကအယုံဆိုင်လာအောင်လုပ်တဲ့အနေနဲ့သူတို့ဘက်ကလုပ်မယ်လို့ချင်းချောက်ထားတာတွေနဲ့ပတ်သက်ပြီးကြေညာချက်တွေလည်းထုတ်ထားပါတယ်။သူတို့ဘာလုပ်မလဲဆိုတာကျွန်တော်တို့အမေရိကန်နိုင်ငံအနေနဲ့စောင့်ကြည့်တာပေါ့
။ Iran nuclear သဘောတူညီချက်ကအရေးပါတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးတော့ Iran အနေနဲ့ဒါကိုမချိုးဖောက်ဖို့လိုတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကလည်းသတိပေးလိုက်ပါတယ
်။ We urge the Iranians to think very long and hard.Before they break that deal it is in no one's interest
to stop the nuclear attack မှာအီရန်ပြည်သူတွေအနေနဲ့ဒါကိုလေးနဲ့
ဒါကိုတော့ထိုက်သွမ်းပါလေ
ဒါကဘယ်သူ့ရဲ့ဂျိုးစီးပွားမှာမဟုတ်ပါဘူးသူတို့ရဲ့ဂျိုးစီးပွားလည်းမဟုတ်ပါဘူးဘာကြောင့်လဲဆိုတော့နျူကလ িয়ার လက်နက်လုပ်ဖို့ဆုံးဖြတ်လိုက်တာနဲ့အင်းဒီချင်းနိုင်ငံတွေကလည်းလှုပ်လာမှာဖြစ်ပါတယ
်အမေရိကန်ကလွန်ခဲ့တဲ့တစ်နှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်လိုက်ပြီးချိန်ကစပြီးတော့အီရန်အစိုးရဟာဗန္ဒာရေးအရာအထူးကြံဆန်လာပြီးတော့အင်အားလျော့နေလာတယ်လို့လည်းအမေရိကန်အာဏာပိုင်တွေကပြောပါတယ်အီရန်ခေါင်းဆောင်တွေအနေနဲ့လမ်းသစ်တစ်ခုကိုရွေးချယ်မယ်ဆိုရင်အမေရိကန်အနေနဲ့အီရန်နဲ့သဘောတူညီချက်တစ်ခုရအောင်ဆွေးနွေးနိုင်ဖို့မျှော်လင့်တယ်လို့အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးခိုးစလဲ Frank Hook ကလည်းပြောပါတယ
် If the clerics in Tehran choose as the Iranian people are demanding to play by the rules
အီရန်ပြည်သူတွေလိုလားတဲ့အတိုင်းအီရန်ရဲ့ဘာသာရေးခေါင်းဆောင်တွေအနေနဲ့စီမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်ပြီးအင်းနီချင်းနိုင်ငံတွေရဲ့အချုပ်အခြာအာဏာနဲ့နိုင်ငံတကာကလိုက်နာဆောင်ထွင်းရမယ့်တာဝန်တွေကိုလေးစားလိုက်နာမယ်ဆိုရင်အမေရိကန်အနေနဲ့လည်းဆွေးနွေးညီနိုင်ဖို့ဆန္ဒရှိပါတယ်
။ရုရှားကတော့အမေရိကန်ဟာအီရန်နိုင်ငံကိုဂျင်းတဲ့ကြက်ထဲရောက်အောင်လှုပ်ဆောင်နေတယ်လို့ပြစ်တင်လိုက်ပြီးတော့အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်တဲ့ဥရောပနိုင်ငံတွေအနေနဲ့သူတို့လိုက်နာရမယ့်တာဝန်တွေကိုပြည့်မီအောင်လှုပ်ဆောင်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါအခုဆက်ပြီးနားဆင်ရမှာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံရဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကချင်းချောက်ပြောဆိုလိုက်တာကြောင့်ကမ္ဘာကုန်သွယ်ရေးဈေးကွက်မတူမငြိမ်ဖြစ်လာပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲတက်ဖို့ဝါရှင်တန်ကိုလာမဲ့တရုတ်နိုင်ငံကပြောဆိုနေပေမဲ့အင်အားကြီးတရုတ်နဲ့အမေရိကန်တို့ကြားတင်းမာမှုတွေတိုးလာနေတဲ့အပေါ်သက်ရောက်မှုကကုန်သွယ်ရေးကိစ္စတွေထက်ကျော်လွန်သွားမယ့်ပုံရှိနေပါတယ်။ VOA ရဲ့အင်ဗျူတော်သတင်းတော့ပက်စီဝီဒါကူဆွာရာပြပို့တဲ့သတင်းကိုတော့မန်နန်းလောင်ကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ခွန်တွေတိုးကောက်မယ်လို့ချင်းချောက်ပြောဆိုထားပေမဲ့ကုန်သွယ်ရေးဆက်ဆွေးနွေးဖို့တရုတ်ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်ကိုဆီလိုမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းမှာကတရုတ်နိုင်ငံပီကျင်းမြို့မှာလုပ်တဲ့ကုန်သွယ်ရေးဆွေးနွေးပွဲအပြီးတရုတ်ဘက်ကအဲ့ဒီလိုပြောတာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဂန်ရှောင်းကအခုလိုပြောပါတယ်
။ဒီကျူးမယ်ချင်းမောက်ဆောရှောင်း
တရုတ်အမေရိကန်စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပေါ်စိုးရိမ်မှုရှိတဲ့အတွက်အပြန်အလှန်ဆွေးနွေးပွဲတွေဆယ်ကြိမ်ကျင်းပတဲ့နေရာမှာအပြူသဘောဆောင်တဲ့တိုးတက်မှုတွေရခဲ့ကြတယ်ဆိုတာအလုံးသိကြပါတယ်
။သမ္မတထရမ့်ကဒေါ်လာဘီလျံနေရာတမိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အခွင့်ဆရာခိုင်နှုန်းကောက်ခံနေရကလာမယ့်တောက်ကြနေကစပြီးတော့25ရခိုင်နှုန်းအထိတိုးကောက်မယ်လို့မေလ5ရက်နေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ဒေါ်လာဘီလျံ50တမိုးရှိတဲ့တရုတ်သွင်းကုန်တွေကိုအမေရိကန်က25ရခိုင်နှုန်းအခွင့်တိုးကောက်ထားပြီးပါပြီ။တရုတ်ဘက်ကလည်းဒေါ်လာဘီလျံ130တန်ဖိုးရှိတဲ့အမေရိကန်ပုတ်ကုန်တွေအပေါ်အခွင့်တိုးကောက်ထားပါတယ်။ Brookings Institute ကတရုတ်ကုန်သွယ်ရေးဆိုင်ရာကြွမ်းကျင်သူ David Dollar ကအခုလိုမြင်ပါတယ
်။ I think the president is a little bit frustrated that it's taken a while.
ဒီလို
မျိုး
ကြံ့ကြာနေတာကိုသမ္မတ Trump ကစိတ်အနှောက်အယှက်ဖြစ်နေပုံရပါတယ်။သူကအကောင်းဆုံးသဘောတူညီမှုတစ်ခုရဖို့လုပ်နေတာပါ။နောက်ပြီးတော့သမ္မတ Trump ကတရုတ်ပေါ်မှာခက်မှမှဆက်ဆံနေရဲဆိုတာသူ့ကိုထောက်ခံသူတွေကိုတသက်ပြပြဖို့လုပ်နေရလို့ထင်ပါတယ်။ဒါကြောင့်ဒီတစ်ပတ်တည်းမှာသဘောတူညီမှုရမယ်ဆိုရင်တော့သူ့ဘက်ကအကောင်းဆုံးသဘောတူညီမှုရအောင်လို့လုပ်နိုင်ခဲ့တယ်ဆိုတာမျိုးပြောလို့ရသွားမှာပါ
။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်စစ်ပွဲရေးရင်းနှီးမြှုပ်နှံသူတွေကြားစိုးရိမ်မှုတွေရှိနေချိန်မှာပဲသမ္မတထရမ့်ရဲ့ Twitter ကရေးသားချက်ကြောင့်ကမ္ဘာကုန်သွယ်ရေးစည်းကွက်မတည်မငြိမ်ဖြစ်သွားခဲ့ပါတယ်။ထရမ့်ရဲ့အပြောဆိုကြောင့်ဆွေးနွေးညှိနှိုင်းမှုအပေါ်ထိခိုက်လာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါ။အမေရိကန်တရုတ်စစ်ပွဲရေးကောင်စီက Jack Cobb ကလည်းအခုလိုမြင်ပါတယ်။
And if they do come to a negotiated agreement by the end of that period,
ကျွန်တော်ကလည်းနောက်ဆုံးသဘောတူညီမှုရလာပြီဆိုရင်လည်းတရုတ်တို့ဘက်ကအလျှော့ပေးလိုက်ရတယ်ဆိုတဲ့အမြင်မျိုးတွေတရုတ်နိုင်ငံတွင်းမှာရှိလာနိုင်ပါတယ်။နိုင်ငံထဲမှာသူတို့ရဲ့နိုင်ငံရေးအမြင်တွေရှိပါတယ်။တရုတ်နိုင်ငံမှာလည်းဒီအတိုင်းပါပဲ။ကုန်သွယ်ရေးသဘောတူညီမှုရရင်တော့စီးပွားရေးအရာနှစ်နိုင်ငံအပြန်အလှန်အကျိုးရှိမှဖြစ်တဲ့အတွက်နှစ်နိုင်ငံကောင်းဆောင်တွေလာမယ့်လာမသဘော နိုင်ငံစလုံးကလည်းပြောဆိုနေတာပါ David Dollar ကပဲအခုလိုပြောပါတယ
် Not only is the United States looking to China to help
North Korea ရေးတခုတည်းကိုပဲကျုပ်ဘက်ကနေပြီးတော့ဝန်ကူဖို့ American ကရည်ရွယ်နေတာမဟုတ်ပါဘူး Iran ဆွေးရကိုဖိအားပေးတဲ့အနေနဲ့ Iran ရဲ့ရေနံတွေကိုလည်းတရုတ်တို့အဝေရက်သွားအောင်လို့ American လုပ်ကင်နေတာပါအဲ့လိုမျိုးအခြားကိစ္စတွေမှာလည်းတရုတ်ရဲ့ကူညီကို American တို့လိုအပ်နေပါတယ်ဒီကိစ္စတွေကကုန်သွယ်ရေးပေါ်မှာအမှန်တကယ်တက်ရောက်မှုရှိတယ်လို့ထင်ပါတယ်
။တနစ်ခွဲတာကာလအတွင်းမြောက်ကိုရီးယားကပထမဆုံးမီဆိုင်တုံးကြီးဆန္ဒပြလုပ်တာကိုကောင်းဆောင်ကင်ဂျုံအွန်ကြည့်နေတဲ့ပုံတွေကိုနိုင်ငံပိုင်သတင်းဌာနကပြခဲ့တဲ့သတင်းတွေနဲ့မှဖော်ပြခဲ့ပါတယ်။ဗီယက်နာမ်မှာကျင်းပတဲ့သမ္မတထရမ့်နဲ့ကောင်းဆောင်ကင်တို့ရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးနှစ်လအကျော်အကြာမှာမြောက်ကိုရီးယားကအခုလိုတာတိုးပြမီဆိုင်တုံးကြီးတွေဆန္ဒပြလုပ်တာပါ။မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့အမြင့်ဆုံးဖိအားပေးနေတဲ့နီဗျူဟာမှာပြင်းထန်တဲ့စစ်ပွဲရတံခါးပိတ်ဆို့မှုတွေပါဝင်ပေမဲ့လည်းတရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အဓိကမဟာမိတ်အဖြစ်ရပ်တည်နေတာလည်းဖြစ်ပါတယ်
။နန်းလောင်တင်ပြခဲ့တာပါခင်ဗျာ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00 to 9:00ခွဲအထိတင်ဆက်တဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုရုဆလောင်မှာဖမ်းယူရှုစားနိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့VOA ရဲ့ email လေးစာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြံစည်နေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ခင်ဗျာ
မြောက်ကိုရီးယားကတာတူဖြစ်ပက်ထိန်တုံးနှစ်ခုဖြစ်ပုံရတဲ့စမ်းသပ်ပစ်လုမှုတွေလုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ဒါဟာတင်းတပတ်မပြည့်ခင်အတွင်းမြောက်ကိုရီးယားအစိုးရရဲ့ဒုတိယကြိမ်ဒုံးပစ်လုစမ်းသပ်မှုလည်းဖြစ်ပုံရပါတယ်။ဒုံးတစ်ခုကတော့ကီလိုမီတာ420နဲ့နောက်တစ်ခုကတော့ကီလိုမီတာ280အကွာထိရောက်ခဲ့တယ်လို့လည်းတောင်ကိုရီးယားပူတွဲစီယူစီချုပ်ရုံးရဲ့ကြေညာချက်ကဖော်ပြထားပါတယ်။တရုတ်သွင်းကုန်ကုန်တွေပေါ်အမေရိကန်ကပြောထားတဲ့အတိုင်းတောက်ကြံတွေကစပြီးတွုံးမြင့်သွားခဲ့မှဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေသူတို့ဘက်ကလုပ်ထားတဲ့အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်အမေရိကန်နဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးတိမမှုတွေဆွေးနွေးဖြစ်ရှင်းနိုင်မှုတရုတ်သမ္မတရဲ့ထိတ်တန့်စီးပွားရေးအကြံပေးတရုတ်ဒုတိယဝန်ကြီးချုပ်လူဟာဝါရှင်တန်မြို့တော်မှာရောက်နေချိန်မှာပဲအခုလိုပြောကြားလိုက်တာပါအမေရိကန်သမ္မတယူကော့ပွဲမှာရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမ္မတဒေါ်နယ်ထရန့်ရဲ့တာအကြီးဆုံးဖြစ်သူကို2019ခုနှစ်တည်းထွက်ဆိုချက်တွေနဲ့ပတ်သက်လို့မေးမြန်းမှုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကဆင့်ခေါ်လိုက်ပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်မယ့်အစီအစဉ်နဲ့ပတ်သက်လို့ထရန့်ဂျူနီယာကိုစေချိန်လောက်ပြောခဲ့ဘူးတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှိနေအောင်မက်ကယ်ကိုဝင်ကအထက်လွှတ်တော်ကော်မတီတစ်ခုရှိမှဖေဖော်ဝါရီလနဲ့ထွက်ဆိုထားတဲ့အတွက်အထက်လွှတ်တော်ကပြန်လည်မေးမြန်းမှုစီစဉ်ခဲ့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံကလက်နက်ကိုင်ပြည်ပကတိဖြစ်ပွားနေတဲ့အခြေအနေတွေနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုလေ့လာခဲ့ခဲ့မဲ့ကုလသမဂ္ဂလက်ထောက်တွင်းမှုချုပ်ရဲ့ဒရင်တပတ်ချာခီးစဉ်ဒီနေ့စတင်ပါပြီကုလသမဂ္ဂရေးဘော်ကွန်ကြီးကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုချုပ်လည်းဖြစ်တဲ့အာဆူလာမူလာဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေကစာနာမှုအခြေအနေတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကျိုးဆက်တွေကိုကိုယ်တိုင်သွားရောက်အခက်အခဲမှာဖြစ်ကြောင်းလည်းခီးစဉ်မတိုင်ခင်မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတော့မီခေဒူဗင်စကီဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00 to 9:00ထိလိုင်းနိုမီတာ7.25ရူကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်အားပြီးတဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.